အေးအေးရခိုင်နဲ့နဲ့ကန်အဖွဲ့နဲ့ဆက်ဆက်မှုရှိတဲ့စစ်တမ်းများတွေနဲ့ရခိုင်ပြည်နယ်ရသေးတော်မျိုးတွေကကြောက်တန်းရွာကိုအစိုးရစစ်တပ်ကပိတ်ဆို့ထားတာအချိန်တစ်ပတ်လောက်ရှိလာနေပြီးတော့ရွာသူရွာသားတွေအစာအစာပြက်လက်နေတဲ့ကြောင့် ASC တရင်မောင်လေးတို့ကဖော်ပြထားပါတယ်။အဲဒီရွာကရွာသား200ကျော်ဟာလဲဖမ်းဆီးဆစ်ဆီးတာတွေခံရတဲ့အပြင်အစိုးရတပ်ရဲ့တိုက်ခတ်မှုကြောင့်ရွာသား6ဦးလည်းသေဆုံးခဲ့ရပါတယ်။အေးတပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ရခိုင်ပြည်နယ်တွင်းမောင်မြို့မှာအစိုးရတပ်ကတပ်ဖွဲ့ဝင်အင်အားထောင်ထဲချီကျတာပြီးတဲ့ကြီးတွေကိုလည်းတုံးပြီးတိုက်ခိုက်နေတာပါ။နှစ်ဖက်တိုက်ပွဲတွေကြောင့်အိုးရင်ဆုံးခွာထွက်ပြေးရသူပေါင်းဟာပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာလကစတင်မှဆိုရင်3000ကျော်နေပါပြီ။ပြီးခဲ့တဲ့အင်္ဂါနေ့တော့ကကြောက်တန်းရွာကိုအစိုးရတပ်ကဝင်ရောက်စီးနင်းပြီးတော့ရွာသား295ဦးကိုအေးတပ်ဖွဲ့နဲ့ဆွတ်ဆက်တဲ့ဆိုတော့တန်မြတ်နဲ့ဖမ်းဆီးခဲ့ပါလေ။အစိုးရတပ်ပြောခွင့်ရပုဂ္ဂိုလ်ဘုံမှုချုပ်ဇော်မင်းထွန်းကတော့ရွာသူရွာသားတွေအပြင်ထွက်ခွင့်မရဘူးဆိုတာမဟုတ်ဘူးလို့ညင်ပါလေ။လွတ်လွတ်လပ်လပ်တော့လာလို့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အပြင်ကလာတဲ့သူတွေရွာတဲ့ကိုဝင်ခွင့်မရတာတော့ဖြစ်နိုင်တယ်လို့သူကပြောပါတယ်။ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဥတမောင်ဝင်းပိတ်ဆို့ခံရတဲ့ကြောက်တန်းကြီးရွာကိုပြီးခဲ့တဲ့အပတ်ကသွားဖို့စူးစမ်းကြပေမဲ့မြန်မာစစ်တပ်ကဝင်ခွင့်မပေးခဲ့ပါဘူး။ဒါပေမဲ့ဒီနေ့သူထပ်သွားဖို့စီစဉ်ထားပါတယ်။ပိတ်ဆို့ခံကြောက်တန်းရွာရဲ့အတွက်သူစစ်ပြီးတော့စိုးရိမ်ရတယ်လို့ဥတမောင်ဝင်းကဆိုပါတယ်။ဖမ်းဆီးထားတဲ့ရွာသားတွေက48ဦးကိုပြန်လွှတ်ပေးခဲ့တယ်လို့မြန်မာစစ်တပ်ကမနေ့ကပဲအတည်ပြုပါတယ်။ရွာသား80လောက်ကတော့ကြောက်တန်းရွာစာတင်ကြောင်းထဲမှာဖမ်းဆီးဆီးခံရတော့မှလုံးမလာသူတွေကတူအေအပီကိုပြောတာကသူတို့တခြားရောက်ကိုသွားရင်ဖြစ်လာမယ့်ကိစ္စတွေကကောင်းမှာမဟုတ်ဘူးလို့မြန်မာစစ်တပ်ကကြေညာထားလို့ဆိုပါတယ်